က်မတော်အနေနဲ့ ICJ နိုင်ငံတကာတရားရုံးအစီရင်ခံစာကိစ္စမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်ထားသလိုတက်မတော်တပ်ဖွဲ့ဝင်တွေရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လည်းစုံစမ်းစစ်ဆေးအရေးယူဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တဲ့သတင်းကိုပြောပြပေးသွားပါမယ်။ရခိုင်မြောက်ပိုင်းကရိုဟင်ဂျာအရေးကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံအနေနဲ့ ICJ နိုင်ငံတကာတရားရုံးကြဖြတ်အစီရင်ခံစာအရပထမဆုံးအစီရင်ခံစာကိုအခုလာမယ့်မေလ23ရက်နေ့နောက်ဆုံးထားတင်သွင်းရတော့မှာပါ။အဲ့ဒီဖြစ်ရမှာတက်မတော်တက်ဖွဲ့တွေပါဝင်ပတ်သက်နေတာမို့တက်မတော်ဘက်ကလိုအပ်တဲ့အချက်လက်နဲ့ဥပဒေပိုင်းဆိုင်ရာဆောင်ရွက်ချက်တွေမှာအစိုးရနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့တက်မတော်ပြောခွင့်ရသူဗိုလ်မှူးချုပ်ဇော်မင်းထွန်းကဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။နိုင်ငံတော်အစိုးရအနေနဲ့လိုအပ်တဲ့အချက်လက်တွေတက်မတော်ကိုဒါညွှန်ကြားပြီးတောင်းခံတာရှိပါတယ်။ဒါနဲ့ပတ်သက်ပေါ်ကြကျွန်တော်တို့အနေနဲ့တက်မတော်အနေနဲ့ပြည့်ပြည့်စုံစုံတိတိကျကျလိုက်နာဆောင်ရွက်ပေါ်ကြတိပြည့်ပြည့်စုံတိတိကျကျကျွန်တော်တို့ပြန်လည်ပေါ်ကြဒါတင်ပြပေးဖြစ်ပါတယ်ပူပေါင်းဆောင်ရွက်မှုပေါ့ပူပေါင်းဆောင်ရွက်မှုလည်းဒီညွှန်ကြားချက်အတိုင်းကျွန်တော်တို့ပေးပြီးပေါ်ကြလှုပ်ဆောင်တာကိုလှုပ်ဆောင်ပြီးဖြစ်တယ်လို့ကျွန်တော်ပြောလိုပါတယ်ဒါအပြင်ဒါနဲ့ပတ်သက်ပေါ်ကြကျထပ်မံလိုအပ်ချက်တွေပေါ့နော်ဆောင်ရွက်လျက်ရှိပါတယ်
ဒါအပြင်ရခိုင်ပြည်ပခနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်အစုံအစီရင်ခံစာမှာဖော်ပြထားတဲ့တက်မတော်တက်ဖွဲ့ဝင်တွေရဲ့ကျူးလွန်မှုတွေကိုလည်းစုံစမ်းစစ်ဆေးအရေးယူနိုင်ဖို့စစ်ဖက်ဥပဒေတိုင်းစုံစမ်းစစ်ဆေးနေပြီးဒီစစ်ဆေးမှုတွေကိုပွင့်လင်းမြင်သာသောစစ်ဆေးမှုတွေလုပ်ထားတယ်လို့သူကပြောဆိုလိုက်ပါတယ်
။ဒါပေမဲ့ကြခုနပြောတဲ့မောင်နှုချွတ်ပြေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းပထမအဆင့်ဖြစ်တဲ့စုံစမ်းစစ်ဆေးရေးဟိုကော့ဒ်အင်ကွာရီဒီကိုကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ်။အပြစ်ရှိခြင်းမရှိခြင်းကကျွန်တော်တို့ကဒီတိုင်းဆုံးဖြတ်လို့မရအောင်တရားရုံးကပဲဆုံးဖြတ်လို့ရတယ်။အတမ်းတော့အနေနဲ့ပြောတာပြောနိုင်တာကတော့ကျွန်တော်တို့ခဏခဏကျွန်တော်တို့အနေနဲ့ဒီလိုမျိုးနော်ပြစ်မှုတွေပြည်သူတွေနဲ့ပတ်သက်တဲ့ဟာတွေနဲ့မကောက်ဘူး။ဒါတရားဥပဒေနဲ့ညီဆွတဲ့အကြောင်းအရာတွေဒီလူတွေနဲ့ပတ်သက်ပြောကြကြဒီလိုညှဉ်းပန်းနှိပ်စက်မှုတွေရှိခဲ့လို့ရှိတယ်တာဝန်မှုတာဝန်ခံမှုအပြည့်နဲ့ကျွန်တော်တို့ဒါအရေးယူဆောင်ရွက်သွားမှာဖြစ်တယ
်ပြီးခဲ့တဲ့ဇန်နဝါရီလကထုတ်ပြန်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE ရဲ့အပြည့်အစုံအစီရင်ခံစာမှာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကနေစက်တင်ဘာ5ရက်နေ့အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဥပဒေမဲ့လုပ်ရက်တွေကိုတက်မတော် ARSA အပါအဝင်အဖွဲ့အစည်းတွေကကျူးလွန်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။ဘူးဒီတော်မျိုးနဲ့ကုတာပြင်မှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တက်မတော်ဘက်ကစစ်ခုံရုံးတင်အရေးယူဆောင်ရွက်နေတာတွေရှိပေမဲ့နိုင်ငံတကာဘက်ကရောပြည်တွင်းဘက်ကရောပွင့်လင်းမြင်သာမှုမရှိဘူးလို့ဝေဖန်မှုတွေရှိပါတယ်။ဒါပေမဲ့ကုတာပြင်ရွာကိစ္စမှာစစ်ခုံရုံးနဲ့တက်မတော်ဘက်ကအရေးယူမှုကိုမတောင်းရင်ထုတ်ပြန်သွားမယ်လို့ဗိုလ်မှူးချုပ်စော်မင်းထွန်းကပြောဆိုလိုက်ပါတယ်။ဒီပြင်မကြသေးခင်ကရခိုင်ပြည်နယ်တွင်တိုက်ပွဲတွေပေါ်ပေါက်လာတဲ့အချိန်အတွင်းမှာလဲတက်မတော်ဘက်ကနေလူခွင့်ရေးချိုးဖောက်မှုတွေအရက်သားတွေကိုမတရားဖမ်းဆီးအရေးယူတာတွေနှိပ်စက်တာတွေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တယ်လို့ဒါနဲ့ပတ်သက်လို့ဗီဒီယိုဖိုင်တွေဟာလဲလူမှုကွန်ရက်စာမျက်နှာပေါ်အွန်လိုင်းပေါ်မှာပြန့်နှံ့ခဲ့တာတွေရှိခဲ့ပါတယ်။အခုရက်ပိုင်းအတွင်းအင်တာနက်လူမှုကွန်ရက်မှာပြန့်နှံ့နေတဲ့စစ်သင်္ဘောပေါ်မှာအမျိုးသား5ဦးကိုဆိုင်နဲ့နေတဲ့ဗီဒီယိုဖိုင်နဲ့ပတ်သက်လို့တက်မတော်ဘက်ကဟုတ်မှန်တယ်လို့ဝန်ခံထားပြီးဒါနဲ့ပတ်သက်လို့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားမယ်လို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုထားပါတယ်။မြမစစ်တပ်အနေနဲ့ရိုဟင်ဂျာကျေးရွာတွေကိုမီးရှို့တာရဲသားတွေကိုနှိပ်စက်တပ်ဖြတ်တာစသဖြင့်အစိုးရကာလကအပြင်းထန်ဝေဖန်ခဲ့ရသလိုပဲအခုနောက်ပိုင်းမှာဆိုရင်လည်းရခိုင်ဒေသကရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာနှိပ်စက်တာတွေရှိတယ်ဆိုပြီးလူခွင့်ရေးအဖွဲ့တွေကထုတ်ပြန်ထားပါတယ်။ဒါကြောင့်လဲရခိုင်မှာဒုတိယအကြော့စစ်ရာဇဝတ်မှုတွေလူသားမျိုးနယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဖြစ်နေပြီလားလို့တော့ကုလလူအခွင့်ရေးကိုယ်စားလှယ်ဟောင်းကသူ့နောက်ဆုံးစီရင်ခံစာမှာမေးခွန်းထုတ်ခဲ့မှုပါတယ်။မြန်မာအစိုးရရောမြန်မာတပ်မတော်ကပါနိုင်ငံတကာတုံးနေတဲ့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံပေမဲ့လို့အခု ICJ ကိစ္စမှာရောတခြားလူအခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်မှာပါဖြစ်ရလိုက်ပြန်လဲစုံစမ်းစစ်ဆေးနေတာတွေလှုပ်လာတာတွေတွေ့နေရပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းကိုပေးပို့ထားတာဖြစ်ပါတယ်